ရခိုင်ပြည်နယ်ဆစ်စင်ရေးတွေအတွင်းရိုဟင်ဂျာတွေကိုအစုဝေးလိုက်တပ်ဖြတ်မှုနဲ့တခြားရာဇဝတ်မှုတွေမှာပါဝင်ခဲ့ပြီးနိုင်ငံတကာရာဇဝတ်တရားခုံရုံး ICC မှာရောက်ရှိနေပြီလို့နယူးယောက်တိုင်းသတင်းစာကနေဒါ CBC ရုပ်သံလွှင့်သတင်းဌာနနဲ့45 right
ဒီအစီအစီမှာရောက်တယ်ဆိုတော့လည်းရောက်ပါလေ။ရောက်ခြင်းမရောက်ခြင်းကတော့သူလည်းရောက်တယ်သူလည်းမရောက်ဘူးသူညစ်ပုံနဲ့ရှိသေးတယ်။ဒီနည်းနည်းကမိသားအတွင်းမှာဒါသက်နဲ့သူဒီဖိုင်တစ်ခုထုတ်လွှင့်ခဲ့တယ်။အဲ့ဒီထဲမှာလည်းကျွန်တော်တို့အထဲမှာပါနေတဲ့တယောက်ပါပြီးတော့ဖြစ်တယ်။အဲ့သူတို့ကတော့ဒီအကျံပဲအဖွဲ့အစည်းရဲ့ဖန်ဆီးကြီးခံရတဲ့သူတွေပဲဖြစ်တယ်။အကျံပဲအဖွဲ့အ ူလိုက်ပြန်လိုက်ဒီစားမှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ပုံစံမျိုးပေါ့နော်ဒါတွေပြောခဲ့တာမျိုးရှိတယ်ဒီအဖွဲ့အနေနဲ့ကတော့ကျမ်းပဲအဖွဲ့အစည်းဖြစ်တဲ့အတွက်ကြောင့်တော့သူတို့ခံဒီမျိုးချင်းချင်းတော့မှာပဲသူတို့ကိုမထောက်ခံတဲ့မျိုးဆိုရင်ဒါတတ်ဖြတ်ခဲ့တာတော့ကျမ်းပဲဖြစ်တဲ့ကြောင့်တော့ဒီစစ်တီတွေရဲ့ press code ဆိုတာပြောဆိုချက်တွေဟာချင်းချောက်ခံထားလို့မလို့ဒါပြောဆိုတာဖြစ်မှာဖြစ်ပါလိမ့်
သမရောတတဟောင်းတွေလို့ပြောထားတဲ့ကိုမျိုးဝင်းထွန်းနဲ့ကိုစောနိုင်ထွန်းတို့ဟာ2019ခုနှစ်ကဂျီခိုင်ပြည်နယ်မြောက်ပိုင်းမှာသမရောကနေမည်ရှင်လင်းရေးလှုပ်ဆောင်စဉ်တွင်ရိုဟင်ဂျာမွတ်စလင်အရတားမြောက်များကိုတပ်ပြခဲ့ရမှာကိုတိုင်ပါဝင်ခဲ့တယ်လို့ဗီဒီယိုတွေထဲမှာဝန်ခံပြောဆိုထားတာပါဒီတတနှစ်ယောက်ဟာဂျီခိုင်လက်နက်ကိုင်အေကထိန်းသိမ်းခဲ့တဲ့သူတွေဖြစ်ပြီးဗူရီတောင်နဲ့မောင်တော်မြို့နယ်တွေမှာသမရောကကျူးလွန်ခဲ့တယ်လို့စွပ်စွဲထားတဲ့အစုလိုက်ပြုံလိုက်တပ်ပြမှုတွေမှာကိုတိုင်ပါဝင်ခဲ့တယ်လို့ပြောဆိုထားတာကိုရိုက်ကူးထားတဲ့ဗီဒီယိုကိုမေလ28ရက်နေ့မှာ AA ဖွဲ့ကနေထုတ်ပြန်ခဲ့ပါတယ်။ AA ပြောခွေရခိုင်တုခကတော့တမတော်နေနဲ့စစ်ပွဲဖြစ်ပွားရသည့်တမှာစိတ်ရဆိုးမှုကျူးလွန်တဲ့ဖြစ်စဉ်တွေကြောင့်နိုင်ငံတကာဥပဒေနဲ့ရေးယူဖို့လိုအပ်ကြောင်းဆိုပါတယ်
။မြန်မာစစ်တပ်ဟာသူတို့ကျူးလွန်ခဲ့တဲ့ဒီစိတ်ရဆိုးမှုတွေပေါ့နော်ဒီတိုင်းရင်းသားတွေတပ်တွေမှာရောမြန်မာပြည်မထေးမှာရောသူတို့တတ်ချက်ခဲ့တဲ့ကျူးလွန်ခဲ့တဲ့စိတ်ရဆိုးမှုပေါင်းမျိုးစုံကိုဘယ်တုန်းကမှသူတို့ကဒါဝန်ခံခဲ့တာမရှိဘူးဆိုတော့အဲ့ဒါကြောင့်မို့လို့အခုလည်းပဲသူတို့ကတော့ဒီဟိုမျက်လုံးစုံမှိုက်ပြီးတော့ဒါညှင်းတာပေါ့ဗျာနော်ဒီမြန်မာဖက်စစ်စစ်တပ်ကိုနော်ဒီသူတို့ကျူးလွန်ထားတဲ့စစ်ရသွားမှုတွေကိုဟိုအရေးယူနိုင်ဖို့အတွက်နော်မြန်မာနိုင်ငံတွင်းမှာပြဋ္ဌာန်းထားတဲ့ဥပဒေမရှိဘူးဗျာဒီမြန်မာစစ်ရသွားကောင်တွေကိုဒါအရေးယူဖို့ဆိုလို့ရှိရင်တော့ဒါနိုင်ငံတကာနဲ့ကျွန်တော်တို့ဒါပူးပေါင်းဆောင်ရွက်ဖို့လိုတယ်နော်နိုင်ငံတကာဥပဒေအရသူတို့ကိုအရေးယူအပြစ်ပေးနိုင်ဖို့လိုတယ
်ရခိုင်ဒေသတွင်းသမတော်ကနေပြည်မှုကျွလုံးလဲဆိုတဲ့ဆွဆဲချက်တွေကိုစုံစမ်းစစ်ဆေးပြီးအရေးယူတာတွေရှိခဲ့တယ်လို့ဗိုလ်ချုပ်စော်မင်းတွန်းကပြောပါတယ်မြန်မာဆိုရအနေနဲ့နိုင်ငံတကာရာဇဝတ်တရားခွင်ရုံး ICC ကိုအတိအမှတ်မပြုဘူးလို့လည်းတမတော်ပြောခွင့်ရဘုရုပ်စွန်မင်းတို့ကပြောပါတယ်
နိုင်ငံတကာတရားရုံးမှာဖြစ်ပါလားဖြစ်ဖြစ်ဒီတမတော်နိုင်ငံတော်ဆိုရအနေနဲ့ဒီ ICC နဲ့ပတ်သက်ပြီးကြိုးစားပြောပြီးဖြစ်တာပြောအတိအမှတ်မပြုဘူးဆိုတဲ့ပုံစံမျိုးကိုပြောပြီးဖြစ်တယ်အနိုင်ငံတော်ဆိုရပိုင်းကပြောတာပေါ့နော်ဒီမျိုးကျွန်တော်တို့ပြောချင်တာကဒီကောင်းစွာအလုပ်လုပ်ရရှိရတာနဲ့ဒီမျိုးပုံစံမျိုးဖြစ်တာဒီဒါဒီမြန်မာနိုင်ငံရဲ့တရားစီရင်ရေးကဏ္ဍဝင်ရောက်ဆက်ကတာလို့ပဲကျွန်တော်မြင်ပါတယ်
ရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာဆိုရကတိမှမပြုသလိုဆိုရတဲ့လူခွေရီချိုးပေါမှုဆိုင်ရာဆွဆွဲချက်တွေကိုလည်းအစဉ်တစိုက်ညှင်းဆို့ထားပါတယ်လူခွေရီလှုပ်ရှားမှုဖွဲ့ 45 right ကတော့ BB ဆိုင်ရာရာဇဝတ်ခွန်ရုံး ICC အနေနဲ့ပြည်မှုကျွလွန်ထားတဲ့မြန်မာစစ်တပ်ကိုဥပဒေကြောင်းအရအရေးယူနိုင်ဖို့အဲ့ဒီတပ်သားဟောင်းနှစ်ယောက်ကိုအရေးကြီးတဲ့မျက်မြင်သက်သေတွေဖြစ်ကာကွယ်ပေးဖို့တိုက်တွန်းကြောင်းစက်တင်ဘာလ10ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်